Pacific ရဝင်းနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ်ကသမ္မတလုတ်ပိုင်ခွင့်အာဏာနဲ့တင်းနှင်းလာနေကညွှန်ကြားလိုက်ပါတယ်အမေရိကန်ဟာမဟာမိတ်နိုင်ငံတွေနဲ့နှစ်နိုင်ငံချင်းပြန်လည်ကုန်သွယ်မဲ့စာမျက်နှာသစ်ဖွင့်တာဖြစ်တယ်လို့အင်ဂျူရောပြောခွင့်ရသူကပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေပါဝင်တဲ့ TPP ကုန်သွယ်ရေးသဘောတူညီချက်ကနေအမေရိကန်ထွက်သွားတဲ့အတွက်ဒေသရင်းကုန်သွယ်ရေးကိုဘယ်လိုတက်ရောက်မှုဖြစ်လာနိုင်မလဲဆိုတာကိုမတ်ဆုမြတ်မွန်ကဆက်ပြီးတင်ပြပါမယ်ရှင်
။အမေရိကန်ကိုဦးစားပေးတဲ့ဆုံးဖြတ်ချက်တွေကိုပဲချသွားမယ်လို့ပြောကြပြီးသမ္မတတာဝန်ယူခဲ့တဲ့သမ္မတသစ်ဒေါ်နယ်ထရမ့်ကအမေရိကန်အပါအဝင်နိုင်ငံပေါင်း12နိုင်ငံသဘောတူထားတဲ့ Pacific ရဝန်းနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့တင်းနှလာနေမှာသမ္မတလုတ်ပိုင်ခွင့်အာဏာနဲ့အမိန်ပေးခဲ့တာဖြစ်ပါတယ်။ကမ္ဘာကုန်သွယ်ရေးရဲ့40ရာခိုင်နှုန်းလောက်ရှိနေတဲ့ TPP သဘောတူညီချက်ကစုစုပေါင်းလူဦးရေသန်း800နဲ့သက်ဆိုင်နေပါတယ်။နိုင်ငံအများအပြားပါဝင်တဲ့သဘောတူညီမှုဟာအမေရိကန်ပြည်ထောင်စုအတွက်အကျိုးမရှိတဲ့အတွက်အမေရိကန်ကုန်ထုတ်လုပ်ငန်းတွေအလုပ်သမားတွေအတွက်အကျိုးရှိစေမဲ့ကုန်သွယ်ရေးမူဝါဒတွေကိုချမှတ်သွားမှာဖြစ်တယ်လို့အင်ဂျူရောကပြောကြားခဲ့ပါတယ်။TPP သဘောတူညီချက်ထဲကနေနှုတ်ထွက်လိုက်တာဟာအမေရိကန်ကုန်သွယ်ရေးမူဝါဒသစ်စတင်တဲ့ထူးခြားမှုအဖြစ်မှတ်ယူသင့်တယ်လို့အင်ဂျူရောပြောခွင့်ရသူ Sean Spicer ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ This executive action ushers in a new era of US trade policy.in which the Trump administration will pursue bilateral trade opportunities with allies around the globe.
သမ္မတရဲ့လုတ်ပိုင်ခွင့်နဲ့ American ကုန်သွယ်ရေးမူဝါဒကဏ္ဍတစ်ကိုဖွင့်လှစ်လိုက်တာဖြစ်ပါတယ်။ Trump ဆိုရအနေနဲ့ကမ္ဘာတစ်ဝန်းကမဟာမိတ်နိုင်ငံအနေနဲ့နှစ်နိုင်ငံအပြန်အလှန်ကုန်သွယ်ရေးအခွင့်အလမ်းတွေရအောင်လုပ်သွားမှာဖြစ်ပါတယ်။ဒီကမ္ဘာလုံးမှာကုန်သွယ်ရေးလွတ်လပ်မြတ်တက်အောင် Trump ဆိုရကလုပ်သွားမယ်ဆိုတာကိုပြက်ပြက်သားသားပြတ်တလိုက်တာလည်းဖြစ်ပါတယ်။
TPP သဘောတူညီချက်ထဲမှာစင်ကာပူ၊မလေးရှား၊ဗီယက်နမ်၊ဘရူနိုင်းစတဲ့အာဆီယံနိုင်ငံတွေပါဝင်ပါတယ်။အခု TPP ထဲကနေအမေရိကန်နှုတ်ထွက်လိုက်တဲ့အတွက်အနည်းနာဆုံးကဗီယက်နမ်နိုင်ငံဖြစ်နိုင်တယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီကတွဲဖက်မန်နေဂျာကိုလာဖုံမြင့်ကသုံးသပ်ပါတယ်
။စီးပွားရေးကဏ္ဍဘက်ကအရာဖြစ်ပြီးပြောမယ်ဆိုရင်တော့ထိခိုက်မှုရှိတဲ့နိုင်ငံတွေထဲမှာအပါအဝင်ကတော့ဘရူနိုင်း၊စင်ကာပူနဲ့ဗီယက်နမ်ပေါ့နော်။ဒါတွေက TPP ကနေအထူးဖြင့်ဗီယက်နမ်က TPP ကနေအများစွာအကျိုးသက်ရောက်မှုသူတို့ပြင်တို့ရဲ့ဒီအထည်ချုပ်လုပ်ငန်းနဲ့ဆက်ဆက်ပြီးတော့အဲရဖို့ရှိတယ်အဲ့ဒါပဲပြတ်သွားတယ်ပေါ့နော်ဒါပေမဲ့အဲ့ဒါတခုတည်းကိုကြီးကျင်းအဖြစ်နဲ့ဟိုအာဆီယံစီးပွားရေးဆက်ဆက်မှုကုံသွယ်မှုမှာဟိုထိခိုက်မှုအများစွာရှိသွားမယ်လို့တော့ကျွန်တော်တို့ဟိုတသမတ်တည်းပြောလို့မရပါဘူးခင်ဗျဘာလို့လဲဆိုတော့တခြားသော regional partnership တွေဟို ASEAN economic community ဆိုရင်လည်းဒါ ASEAN ဆယ်နိုင်ငံလုံးတူတူတွဲပြီးတော့ဟိုသဘောတူညီမှုလုပ်ထားတဲ့ agreement ရှိရဲ့နောက်တစ်ခုကပို့ပြီးအောင်မှအရေးကြီးတာပါလဲဆိုတော့အဲ asset ပေါ့အခုကျွန်တော်တို့ဆွေးနွေးတိုင်ပင်နေစေဖြစ်နေတဲ့ regional comprehensive economic partnership လို့ခေါ်တဲ့ asset က ASEAN 10နိုင်ငံလုံးနေမဟုတ်ဖန်တဲ့တခြားသောအဲ6နိုင်ငံပေါ့နော်တရုတ်ပြည်အဲ Japan, South Korea, India, Australia နဲ့ New Zealand တို့နဲ့ ASEAN 10နိုင်ငံနဲ့အတူတူတွဲပြီးတော့ချုပ်မဲ့ဒီကုန်သွယ်မှုစာချုပ်မှာပေါ့အဲ့ဒါကပို့ပြီးတော့အလေးပေးမြန်မြန်ဆန်ဆန်နဲ့အတည်ပြုသွားမယ်လို့ကျွန်တော်တို့ယူဆပါတယ
် RCEP ကုန်သွယ်ရေးသဘောတူညီမှုကြီးကိုရခဲ့မယ်ဆိုရင်တော့ဒါဟာကမ္ဘာမှာအကြီးအမားဆုံးကုန်သွယ်ရေးသဘောတူညီမှုကြီးတစ်ခုဖြစ်မှာဖြစ်ပြီးတော့မြန်မာနိုင်ငံအပါအဝင်လူဦးရေစုစုပေါင်း 3.4 billion လောက်ကိုလွှမ်းခြုံတက်ရောက်စေမှာဖြစ်တယ်လို့လည်းသူကပြောပါတယ်အမေရိကန်နှုတ်ထွက်သွားတဲ့ TPP သဘောတူညီချက်ထဲမှာမြန်မာနိုင်ငံမပါဝင်ပေမဲ့လည်းမြန်မာအိန္ဒိချင်းအာဆီယံနိုင်ငံတွေပါဝင်နေတဲ့အတွက်မြန်မာနိုင်ငံအပေါ်မှာရောဘလို့ထိခိုက်မှုရှိနိုင်ပါသလဲ
အာဆီယံရဲ့ဘယ်နိုင်ငံကိုပဲစီးပွားရေးအရာထိခိုက်မှုရှိရှိဒါမြန်မာနိုင်ငံကတော့တင်းအားဖြင့်အတွယ်ဝိုက်ပြီးတော့ထိရမှုကရှိမှာပဲဘာလို့ဆိုတော့ကဟိုအာဆီယံ economic community ရဲ့အောင်မြင်မှုကမြန်မာနိုင်ငံရဲ့အောင်မြင်မှုပဲအဲ့လိုပဲမြန်မာနိုင်ငံအောင်မြင်မှုကလည်းကျွန်တော်တို့အာဆီယံတခြားကျွန်တော်တို့ဒီ partner ဖြစ်တဲ့ဆယ်နိုင်ငံလုံးရဲ့အောင်မြင်မှုပဲပေါ့နော်ဒါရည်ပူတာအဖြစ်ပြောတာပေါ့အဲမြန်မာနိုင်ငံနဲ့ American နိုင်ငံနှစ်ခုကြားမှာ Trade and Investment Framework Agreement ဆိုတဲ့ TIFA ဟိုသမ္မတဦးသိန်းစိန်ဒီကို2012လာခဲ့တဲ့ကရေးထိုးပြီးတာဖြစ်တယ်နောက်ပြီးတော့အခုဒီသမ္မတဥပမာ term ကုန်ဆုံးခံနေမှာအဲပယ်ထည့်လိုက်တဲ့ sanction ကိစ္စတွေအရအကုန်လုံးခြုံပြီးတော့ကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံနဲ့နှစ်ခုကြားစီးပွားရေးဆက်ဆံမှုကဟိုအများစွာလျော့ရဲသွားဖို့ဆိုတာအလားအလာမရှိဘူးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်
။အမေရိကန်အာဆီယံစီးပွားရေးကောင်စီတွဲဖက်မန်နေဂျာကိုလာဖုံမြင့်ဖြစ်ပါတယ်။ Trump အစိုးရတဲ့ဟာမြောက်အမေရိကနိုင်ငံများကြားမှရရှိထားတဲ့ NAFTA သဘောတူညီချက်ထဲကအချက်အလက်တွေကိုလည်းပြန်လည်သုံးသပ်ပြင်ဆင်သွားမယ်လို့ပြောကြားထားပါတယ်။ အစိုးရသည်ဆောင်ရွက်မဲ့ကုန်သွယ်ရေးဆိုင်ရာကိစ္စအပြည့်အစုံကိုမသိရသေးပေမဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့နိုင်ငံတည်းမှာလေပတ်လုတ်ကင်တဲ့နေရာမှာအခွန်လျှော့ပေါ်တာအပါအဝင်လွယ်ကူအောင်ဆောင်ရွက်ပေးသွားမယ်ဆိုတာကိုတော့သမ္မတထရမ့်ကအမေရိကန်စီးပွားရေးလုပ်ငန်းတွေကအရာရှိကြီးတွေနဲ့အင်ဂျီရောမှတင်းလာနေတဲ့ကတွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံပြင်ပမှာဆက်ယုံတွေသွားဖွင့်ပြီးတော့နိုင်ငံတွင်းကိုပြန်သွင်းလာမဲ့ကုန်ပစ္စည်းတွေအပေါ်မှာလည်းကြီးလေးတဲ့အခွန်တွေကောက်ခံသွားမယ်လို့ထရမ့်ကထပ်ပြီးတော့ပြောသွားပါတယ်ရှင်။